ရုတ်ဆိုရဟာသူ့ကျိုးစီးပွားအတွက်မြန်မာနိုင်ငံကအင်အားကြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စီးပွားရေးနဲ့နေဆက်ရေးကိစ္စတွေမှာဆက်ဆံရေးပြန်ဆောက်ဖို့တွန်းတွန်းတိုက်တိုက်ပြန်လှုပ်လာနေတယ်လို့လေလာသုံးသပ်သူတွေကပြောကြပါတယ်။မြန်မာဆိုင်ရာတရုတ်အထူးတန်တမန်တိတ်ချီကျောင်းမြန်မာနိုင်ငံကိုလေလာအတွင်း၃ကြိမ်လာရောက်ခဲ့ပြီးဝါပါဝဲအင်အားကြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံတာကိုထောက်ပြပြီးတော့စင်ကာပူမျိုးသားတက္ကသိုလ် NUS ကတရုတ်မူဝါဒရေးရာကျွမ်းကျင်သူဂျာလန်ချောင်းကသုံးသပ်ပြောဆိုတာဖြစ်ပါတယ်။ကိုဗစ်ကပ်ဘေးအခြေအနေတွေကြောင့်သုံးနှစ်လောက်တခြားနိုင်ငံတွေနဲ့ထိတွေ့ဆက်ဆံမှုတွေတိတ်မလုပ်ခဲ့ရကနေတရုတ်ဆိုရဟာအခုချိန်မှာသူ့အကျိုးစီးပွားအတွက်အိန္ဒိယမြန်မာနိုင်ငံနဲ့နေဆက်ဒေသတွေတည်ငြိမ်ရေးနဲ့စီးပွားရေးပြန်လည်တည်ဆောက်ဖို့နိုင်ဖို့အပြင်အာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံကလက်နက်ကင်ဖွဲ့တွေနဲ့အမေရိကန်ကြားပို့ပြီးထိတွေ့ဆက်ဆံမှုတွေလှုပ်လာမှာကိုစိုးရိမ်မှုများတယ်လို့လေလာသုံးသပ်သူတွေကပြောဆိုကြပါတယ်ခင်ဗျာ။